Welcome to the Voice of America in Burmese.
ညီမနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းရှင်းကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်။ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ2ရက်ဗုဒ္ဓဟူးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ့်ပါဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.vonews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညစီစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအရင်ပြောပြပါမယ်။အဲဒီနောက်သတင်းပေးပို့ချက်တွေမှာဒေသတွင်းရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားဝင်ကြီးရဲ့မြန်မာအရေးပြောဆိုချက်တွေနိုင်ငံတော်ဝန်ဒီကနေ့ဆန္ဒပြပွဲတွေအခြေအနေတွေနဲ့အတူဒီမော့ဆိုမျိုးဘက်မှာဒီကနေ့တိုက်ခိုက်မှုဘယ်လိုရှိခဲ့ပါသလဲ
ဒီမော့ဆိုကတော့မနေ့6နာရီလောက်မှာမင်းပြောင်းနေချင်မှာနေဒီကောဗာနေရောကျွန်တော်တောင်းကန်ခိုင်းရကောပူရချက်ရှိတခါတာလို့ရှိရပါနော
်ဒီမော့ဆိုနဲ့မိုးပြဲကတိုက်ခိုက်မှုတွေကြောင့်အပြည့်အစုံပြင်ခိုင်းနိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံပဲချမ်းပါလေတိုက်ပွဲတွေဖြစ်တာကြောင့်ဒုက္ခသည်တွေထွက်ပြေးရတဲ့တင်ပြပြပါမယ်ဖမ်းထားတဲ့သတင်းမီဒီယာသမားတွေကနောက်ထပ်2ဦးကိုဒီကနေ့ထောင်နှစ်နှစ်စီချလိုက်တဲ့အပေါ်မိသားစုဝင်တွေနဲ့ရှေ့နေဖြစ်သူတို့ကတုံ့ပြန်ပြောဆိုထားတာတွေကိုလည်းသိကြပါမယ်။တရင်ပစင်ကဏ္ဍတွေအဖြစ်လူလူနဲ့ကျမ်းမာရေးမြမအရေးသုံးသက်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့တို့ပြပါမယ်ခင်ဗျာ
။မြမစစ်ကောင်စီတပ်တွေနဲ့ဒေသခံကကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာမှာကြားပြင်းနဲ့မိုးပြင်းနဲ့ဒီမော့ဆိုမြမဒီကနေ့လည်းပြစ်ခတ်တိုက်ခိုက်နေပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့ဒီမော့ဆိုရဲစခန်းကနေလူနေအိမ်တွေစီပစ်ခတ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်။မေလတတိယပတ်လောက်ကစပြီးတော့ပစ်ခတ်တိုက်ခိုက်မှုတွေအဆက်မပြတ်ဖြစ်နေပြီးလေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ရှမ်းနဲ့ကယားပြည်နယ်ကလက်တလောဘေးလွရာထွက်ပြေးနေရတဲ့ဒေသခံတောင်းနဲ့ချီရှိပါတယ်။ကရင်ပြည်နယ်ဘက်မှာလည်းတိုးတက်တော့ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ TKBA နဲ့စစ်ကောင်စီတပ်တို့ကြားမြဝတီမြို့အနီးမှာမနေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပြည်သူရာနဲ့ချီထိုင်းမဲ့တင်းဆောင်လာကြရပါတယ်ဒီကနေ့မနက်၄နာရီလောက်ကပဲကရင်ပြည်နယ်ဝေါ်လီမြို့ရဲစခန်းကို RPG လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရပြီးဝေါ်လီမြို့က GE စစ်မြေပြင်အင်ဂျင်နီယာတပ်လုပ်ငန်းခွင်တွေမှာလည်းပစ်ခတ်မှုတွေမီးရှို့တာတွေရှိခဲ့ပါတယ်ဘယ်သူလက်ချက်လဲဆိုတာကတော့မသိရသေးပါဘူးအခုလိုပစ်ခတ်တိုက်ခိုက်မှုတွေနဲ့နိုင်ငံတော်ဝန်မတိမငင်ဖြစ်နေချိန်မှာရန်ကုန်အပါဝင်မြို့အတော်များမှာလည်းလူငယ်တွေဥဆောင်ပြီးတော့အာဏာရှင်စနစ်ရေးတပိတ်ပွဲတွေဆင်နွှဲနေပါတယ်လုံးလုံးရေးတင်ကြတဲ့ရန်ကုန်မှာတော့မိနစ်ပိုင်းမဲကြာတဲ့လက်တပြတ်တပိတ်တွေဆင်နွှဲပါတယ်။မန္တလေးဖားကန့်ဒဇယ်အပါဝင်ဒေသအတော်များများမှာတော့ပျောက်ကြားတပိတ်လူမဲ့တပိတ်ရွာတွင်တပိတ်တွေကျင်းပပြီးတော့စစ်အာဏာရှင်ကိုအာခံတော်လှန်နေကြပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ Penunjukkan special envoy harus segera.
အထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်အပ်ဖို့လိုပါတယ်။အာဆီယံဥက္ကဋ္ဌနဲ့အတွင်ရင်မှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဖက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုပါတယ်။ဒါဟာမြန်မာအရေးအာဆီယံကရထားတဲ့ဘုံသဘောတူညီမှု၅ရပ်ကိုစတင်အကောင့်ထည့်ဖော်တာလည်းဖြစ်ပါတယ်လို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးရာအကြီးအကဲဂျိုးဆက်ဘော်ရက်နဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကပြောဆိုသွားတာပါ။တိုက်ခံတွေကိုနှိမ်နှင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူ့လောက်ရတဲ့ရက်တန်းဖို့အယက်သားအစိုးရစီအာဏာပြန်လွှဲပေးဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးနဲ့တာယာဝပြောရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်ရှိနေရမယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံအသင်းကြီးကတောင်းဆိုထားတဲ့အချက်တွေဖြစ်တဲ့မြန်မာနိုင်ငံတွင်းကတပ်ဖြတ်မှုတွေချက်ချင်းရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးချက်ချင်းပြန်လုပ်ပေးဖို့ကိစ္စမှာလည်းအာဆီယံဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့အင်ဒိုနီးရှားကဆက်ပြီးတော့ဆက်သွယ်ဆောင်ရွက်နေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မြမအရေးနဲ့ပတ်သက်လို့ဧပြီလနောက်ပိုင်းမှာအာဆီယံကအစည်းအဝေးတစ်ရက်ကျင်းပပြီးအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့တာပါ။အဲ့ဒီအစည်းအဝေးမှာပဲမြမအရေးအာဆီယံအထူးကိုယ်စားလှယ်သူဦးခန့်သားရဲ့အပါအဝင်ဘုံသဘောတူညီမှု၅ရပ်ကိုအာဆီယံကချမှတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံပြီးတော့မြန်မာအရေးအပါဝင်မဲခေါင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေနဲ့နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒုနိုင်ငံခြားရေးဝန်ကြီးတာဝန်တရားဝင်စတင်ယူပြီးချင်းသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်နဲ့ဒုဝန်ကြီးရှာမန်ဟာအရှေ့တောင်အာရှနိုင်ငံတချို့ကိုဒီရက်ပိုင်းတွားရောက်နေတာဖြစ်ပြီးခရီးစဉ်တစ်လျှောက်မြန်မာအရေးကိုအလေးပေးဆွေးနွေးပြောဆိုနေပါတယ်။ စစ်တပ်ကအာဏာသိမ်းယူထားတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကင်တွယ်ရမှာအင်ဒိုနီးရှားနိုင်ငံကဥဆောင်ကြိုပမ်းနေတာကိုထောက်ခံကြိုဆိုကြောင်းတနင်္လာနေ့ကအင်ဒိုနီးရှားဒုနိုင်ငံခြားဝန်ကြီးနဲ့တွေ့ဆုံချိန်မှာပြောကြားခဲ့သလိုပဲမြန်မာအရေးအာဆီယံနိုင်ငံတွေကြားအချက်၅ချက်ပါပုံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့အတွက်ကိုလည်းမနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့တာယာဝပြောတဲ့ဒီမိုကရေစီအုပ်ချုပ်ရေးပြန်လည်ထားရှိနိုင်အောင်ဝိုင်းဝန်းကြိုးပမ်းမှုတွေကိုအတိအမှတ်ပြုကြောင်းနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးဝိုင်းဝန်းဖိအားပေးဖို့ဒုနိုင်ငံခြားရေးဝန်ကြီးရှာမန်ကမြန်မာအိမ်နေချင်းဒေသတွေနိုင်ငံတွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဒူဝန်ကြီးရှာမန်ဟာအရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်ပြင်တော့ဘယ်လ်ဂျီယမ်နဲ့တူရကီနိုင်ငံတွေကိုလည်းတွားရောက်အောင်မှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကိုအဆုံးသတ်နိုင်အောင်လို့ကာကွယ်ဆေးတန်းတို့ဖြန့်ဖြူးရေးအစီအစဉ်တွေအချိန်မြင့်ဆောင်နိုင်အောင်ဝိုင်းဝန်းကူညီကြပါဆိုပြီးဩဇာကြီးတဲ့ဘဏ္ဍာရေးကြာမာရေးနဲ့ကုန်သွယ်ရေးအဖွဲ့အစည်းကောင်းဆောင်တွေကအစိုးရတွေကိုတိုက်တွန်းလိုက်ကြပါတယ်
။ We are deeply concerned because an increasingly two-track pandemic
ကယောကနဆတိုးရင်စီးပွားရေးပြန်လည်နဲ့လန်ထူဖို့နိုင်ငံအားလုံးနဆအလောက်ကန်ရတာဖြစ်တဲ့အတွက်ကျမတို့တိတ်ကိုစိုးရင်ပါလေ IMF ရဲ့စီးရင်ရတဲ့အရာကမ္ဘာကုန်ထုတ်လုံးမှုအားကောင်းလာအောင်အထူးရောက်ဆောင်လုပ်နိုင်ဖို့ဆိုတာကကာကွယ်ဆေးအပေါ်မှာမူတည်နေပါလေကာကွယ်ဆေးဆိုင်ရာမူဝါဒဟာစီးပွားရေးဆိုင်ရာမူဝါဒဖြစ်ပါတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရံမုံငွေအဖွဲ့ IMF ရဲ့စီမံရေးရာဌာနညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကပြောတော်ပါတယ်စီရင်နှောင်းပတဲ့နိုင်ငံတွေအပါအဝင်တစ်ကမ္ဘာလုံးကိုကာကွယ်ဆေးအလင်းအမြန်ဖြန့်ဖြူးမဲ့အစီအစဉ်အတွက်ဒေါ်လာဘီလီယံ50အရေးပေါ်လိုအပ်နေတာပါဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေကချက်ချင်းတုံ့ပြန်ဆောင်ရွက်တာမလို့ရင်တော့ကိုဗစ်ကပ်ရောဂါကူးစက်မှုလှိုင်းနဲ့ဆက်ပြီးတော့ရင်ဆိုင်နေရမှာဖြစ်တဲ့အတွက်ဗီဇပြောင်းကိုဗစ်ပိုးကြောင်းကမ္ဘာစီးပွားရေးပြန်လည်နှလန်ထူရေးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကမ္ဘာပန်အုပ်စု WBG ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ IMF တို့ကပူးပေါင်းထုတ်ပြန်ခဲ့ကြတာပါကာကွယ်ဆေးကသာကာယောဂါတန်တရာကိုအဆုံးသတ်နိုင်လိမ့်မယ်လို့လည်း WHO ကပြောပါရယ်ပြည်သူ့ကျန်းမာရေးအတွက်ကာကွယ်ဆေးအောက်ဆီဂျင်စမ်းသပ်စစ်ဆေးမှုနဲ့ကုသရေးပိုင်းမှာလည်းအစိုးရအဖွဲ့တွေရင်းနှီးမြှုပ်နှံကြဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO ညီလာခံကနေ IMF WTO WBG နဲ့ WHO ကောင်ဆောင်တွေကကြေညာချက်ထုတ်တိုက်တွန်းထားကြတာဖြစ်ပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ထုံးနေညပိုင်း VOA American တန်ရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာမှာအသားထုတ်လုပ်မှုအကြီးမားဆုံးကုမ္ပဏီကြီးအင်တာနက်ကနေတက်ခိုက်ငွေညှစ်ခံရပြီးလုပ်ငန်းတချို့ထိခိုက်သွားပါတယ်။အမေရိကန်ရေနံပိုင်လိုင်းကိုမကြာခင်သတင်းပတ်တွေနဲ့အလားတူတိုက်ခိုက်ရပ်တန့်ခဲ့ပြီးအခုဘရာဇီးမှာအခြေစိုက်ပြီးအမေရိကန်မှာလည်းကုမ္ပဏီခွဲတွေရှိတဲ့ JBSSA ခေါ်အသားထုတ်လုပ်ငန်းကြီးကိုဆက်တိုက်ခိုက်လာတာပါ။အိမ်ပြည်တော်ပြောခွင့်ရခရင်ဂျွန်ဖီယာကအခုလိုတက်ခတ်ခံရကြောင်းမနေ့ကအတည်ပြုပြလိုက်ပါတယ
် JBS notified the administration that the ransom demand came from
ရုရှားခြေစိုက်ဖြစ်ပေါ်ရတဲ့ရာဇဝတ်ကိုင်းတစ်ခုရဲ့ငွေညှစ်တောင်းဆိုထားတာခံရကြောင်းဘရာဇီးကဒီ JBSSA ကုမ္ပဏီအနေနဲ့အမေရိကန်အစိုးရကိုအကြောင်းကြားလာပါတယ်အိမ်ပြည်တော်အနေနဲ့လည်းဒီကိစ္စအပေါ်ရုရှားအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတာဝန်သိအစိုးရတစ်ခုအနေနဲ့အခုလိုငွေညှစ်တိုက်ခိုက်တဲ့ရာဇဝတ်သားတွေကိုလက်ခံထားလို့မရှိဘူးလို့အကြောင်းကြားထားပါတယ်လို့ပြောသွားတာပါအမေရိကန်ကတက်ဆက်ဆဲကိုလိုရာဒိုပြည်နယ်တွေအပြင်ဩစတြေးလျနိုင်ငံမှာပါလုပ်ငန်းခွဲကြီးတွေရှိတဲ့ဒီအသားထုတ်ကုမ္ပဏီကြီးနဲ့အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနတို့ဒီပတ်ထဲအကြိမ်ပေါင်းများစွာဆက်သွယ်ပြောဆိုခဲ့တယ်လို့လည်းပြောခွင့်ရဂျွန်ဖီယာကဆက်ပြောခဲ့ပါတယ်ကိုလိုရာဒိုပြည်နယ် Greenlee မြို့ရှိဒီ JBS အသားထုတ်ဘူးစက်ရုံမှာမနေ့ကအလုသမားအဆိုင်တစ်ခုကိုရပ်ဆိုင်ခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့ဒေတာကလူသမားတမကတခုကတော့ဒီသတင်းအတည်ပြုလို့မရသေးဘူးကုမ္ပဏီကိုမေးထားတယ်လို့ဆိုပါတယ်နော်အမေရိကန်နိုင်ငံအလက်စကားပြည်နယ်တော်ရိုင်းတရိတ်ဆန်ထင်းသင်းနယ်မြေတဲ့ရေနံတူဖောက်ကွင်းပေးထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရပ်ဆိုင်လိုက်ပါပြီအလက်စကားပြည်နယ်ရဲ့အာထိတ်အမျိုးသားတော်ရိုင်းတရိတ်ဆန်ထင်းသင်းနယ်မြေတဲ့အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကရေနံတူကွင်းပေးထားတာတွေကိုရပ်ဆိုင်လိုက်ပြီလို့သမ္မတဘိုင်ဒန်ဆိုရကမနေ့ကကြေညာလိုက်တာပါအမေရိကန်ပြည်ထောင်စုဝန်ကြီးဌာနကလည်းလက်ရှိမှာပတ်ဝန်းကျင်ချိန်သင်းဆိုင်ရာသုံးသပ်မှုတွေလုပ်နေပြီး ANWR လို့အတူကခေါ်တဲ့ဒီလောက်ကွက်တွင်လ ပြန်လုခွင့်ပေးမပေးဒါမှမဟုတ်ဘာတွေပြင်ဆင်ကူစားပေးဖို့အဆုံးဖြတ်ပေးသွားမယ်လို့ရက်ဆိုင်ခံထားရတဲ့ရေနံကုမ္ပဏီတွေကိုအကြောင်းကြားခဲ့ပါတယ်။အခုလိုရက်ဆိုင်တဲ့အခြေအနေချက်ကြောင့်ဒီထိလွယ်ခိုက်လွယ်တဲ့ Dorian Tristan ထိန်းသိမ်းရေးနယ်မြေထဲမှာကာလကြာရှည်ဖြစ်လာခဲ့တဲ့ရေနံ 2.0 ရဲ့အငင်းပွားမှုတွေပေါ်ကြီးမားတဲ့တရားမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေထွက်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ American သမ္မတရွေးကောက်ပွဲတဲ့သမ္မတဟောင်းထရမ့်ရှုံးနိမ့်ခဲ့ပြီးလေမှာလူပိုင်ခွင့်ချပေးခဲ့တဲ့ဒီရေနံ 2.0 ရဲ့လုပ်ငန်းတွေအတွက်အရင်အလားလာကောင်းတွေထိခိုက်သွားနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။ဒီနိုဝင်ဘာသမ္မတရွေးကောက်ပွဲတုန်းကသမ္မတဘိုင်ဒန်အနေနဲ့အခု ANWR နယ်မြေကိုအကာအကွယ်ပေးသွားမယ်လို့ကတိပြုမဲဆွယ်ခဲ့ပါတယ်။ Israel မှာတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုယာရုကပြုတ်သွားနိုင်တဲ့ညွန်ပေါင်းစုရဖွဲ့ရေးအလားလာရှိနေပါတယ်။နိုင်ငံရေးခံယူချက်ပေါင်းစုံပါတဲ့ညွန်ပေါင်းဖွဲ့ရေးအတွက်အတိုက်ခံ Yash Atit Party ကြီးကရာလာပစ်ကဦးဆောင်နေရာမှာအမျိုးသားရေးတင့်မာတဲ့ယမန်ပါတီကောင်းဆောင်နက်ဂျာလီဘန်နက်ကပူပေါင်းပါဝင်မယ်လို့ပြောပြီးဒီလာလာကောင်းလာတာပါဝင်ကြီးချုပ်နတန်ယဟုအနေနဲ့မေလာစံပိုက်မှာအခုလိုညပေါင်းဆွေရဖွဲ့ရေးအထမမြောက်ခဲ့ပြီးအစ်စထရီသမရာရူဗင်ရေဗလင်ကအထက်ခံကောင်းဆောင်လက်ပစ်ကိုဒီနေ့နောက်ဆုံးထားပြီးညပေါင်းဆွေရဖွဲ့ဖို့ခွင့်ပြုခဲ့တာပါဘန်နက်ရဲ့တနင်္လာနေ့ကစပူပေါင်းပါဝင်လာမှုကြောင့်အမတ်120ရှိတဲ့အစ်စထရီရဲ့ကနဆက်လွှတ်တော်ထဲမှာအတိုက်ခံတွေရဲ့အခုကြိုးပမ်းမှုကနေအမှတ်အများစုရနိုင်ချေပေါ်လာခဲ့ပါတယ်။အခုလိုတိုက်ခံတွေရဲ့ညွန်ပေါင်းဖွဲ့ရေးညှိနှိုင်းခဲ့မှုရာဗန်နက်အနေနဲ့ပထမသက်တမ်းနှစ်နှစ်မှာဝင်ကြီးချုပ်ဖြစ်လာနိုင်ပြီးအဲ့ဒီနောက်မှာလက်ဖက်ကအလှည့်ကျဝင်ကြီးချုပ်ဖြစ်လာနိုင်ဖို့ရှိနေပါတယ်။တကယ်တော့အစ္စရေးမှာပြီးခဲ့တဲ့နှစ်နှစ်အတွင်းရွေးကောက်ပွဲ၄ချိန်ကျင်းပခဲ့ရတဲ့နိုင်ငံရေးမတည်မငြိမ်မှုဖြစ်လာနေခဲ့ပြီး2019ခုနှစ်ရွေးကောက်ပွဲနှစ်ခုပြီးမှဝင်ကြီးချုပ်နတန်ယာဟုအနေနဲ့ညွန်ပေါင်းမဖွဲ့နိုင်ပဲယာယီအင်းဆောင်ဆိုရဖြစ်တာတာဝန်ယူလာခဲ့တာပါခင်ဗျာ။နိုင်ဂျီးရီးယားမှာတော့ပြန်ပေးဆွဲခံရတဲ့ကျောင်းသူကျောင်းသားတွေပြန်လို့ရဲကူညီပေးဖို့သူတို့ရဲ့မိဘတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံအလဲမြောက်ပိုင်းရက်ဖီတီနယ်အစွန်ဖျားရှိတာချီနာမြို့ကကျောင်းပြင်ပမှာမိဘတွေစီယုံပြီးအစိုးရအာဏာပိုင်တွေအနေနဲ့ကလေးတွေလက်မြောက်ရေးပူချိုးပန်းလုပ်ပေးဖို့တောင်းဆိုပြီးတရင်းရရင်မင်းကစောင့်ဆိုင်းခဲ့ကြပါတယ်။ကျောင်းသူကျောင်းသား150ဝန်းကျင်ကိုတနင်္ဂနွေနေ့တုန်းကပြန်ပေးဆွဲသွားခဲ့တယ်လို့ဆာလီဟူတန်ကိုအစ္စလမ်ကျောင်းညွှန်ကြားရေးမှူးမလန်အဘူဘကာဂျီမီကဆိုပါတယ်ဂျီမီကဆက်ပြီးသူနဲ့အမျိုးတော်တဲ့ဖန်ခန့်နေရသူတူကနေတဆင်ပြန်ပေးသမားတွေကဆက်သွယ်လာပြီးငွေတောင်းအသက်ပါချင်းချောက်အကြက်ကင်လာတယ်လို့မျက်ရည်ဆက်လက်နဲ့ရှင်းပြကအစိုးရအနေနဲ့အရေးတူလှုပ်ဆောင်ပေးဖို့တောင်းဆိုလိုက်ပါတယ်ရဲတွေဘက်ကပြောလာတာကတော့လက်နက်ကင်တမရတွေဟာကျောင်းသူကျောင်းသားအများကြီးကိုဖမ်းသွားခဲ့ပြီးအဖမ်းခံရသူတူအသက်ခံခဲ့ရတယ်ဆိုပေမဲ့အသေးစိတ်ကိုတော့မရှင်းပြခဲ့ပဲကေစေနိုင်ဖို့တော့တက်တွေလှုပ်ထားပြီးပြီလို့ဆိုပါတယ်ကျောင်းညွှန်ကြားရေးမှူးဂျီမီကတော့အာဏာပိုင်တွေအနေနဲ့ဒီကိစ္စအတွက်ဓာတ်ရိုက်ဆက်သွယ်တာနဲ့လာကူတာဘာမှမလုပ်ပဲရဲခါကိုယ်စားလှယ်တာလွှတ်ပြီးမိသားစုတွေအနေနဲ့အစိုးရစီကငွေလိုချင်လို့သာအခုလိုလုပ်နေကြောင်းပြန်ဆက်ဆွဲဆော်ကားခဲ့တယ်လို့ဆိုပါတယ
်။နားလောင်တဲ့ကိုဝင်းမျိုးတို့ကနောက်ဆုံးရသတင်းတွေကိုပြပြသွားတာပါလူလူနဲ့ဂျမ်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားသတင်းလွှာသတင်းပတ်ဆိုင်ကဏ္ဍတွေမှတိုင်ခင်သတင်းပေးပို့ချက်တွေနားဆင်ရပါမယ်။အရင်ဆုံးတော့ဒေတာရင်းရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဘာရီပြောခဲ့တယ်ဆိုတာကြည့်အောင်ပါ။မြန်မာစစ်ကောင်စီကဖမ်းထားတဲ့အမေရိကန်နိုင်ငံသားသတင်းတော်နှစ်ဦးကိုချက်ချင်းပြန်လုပေးဖို့အာဆီယံနိုင်ငံတွေမှခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝင်းဒီရှာမန်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလှုပ်လှဆော်ပြောဆိုခွင့်ကိုတိုက်ခိုက်ခံနေရတယ်လို့လည်းသူကပြောပါတယ်။ဒေတာရင်းကိစ္စရပ်တွေမှာအာဆီယံရဲ့ဦးဆောင်မှုအပါအဝင်တခြားကိစ္စတွေကိုအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒုတိယဝန်ကြီးဝန်ဒီရှာမန်ကဘန်ကောက်မြို့တော်ကနေတယ်လီဖုန်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကဇက်တော်ပြပါမယ
်အရှိတောင်အာရှဒေသမှာအာဆီယံရဲ့အခန့်ကဏ္ဍဟာအရေးပါအကြောင်းပြသတဲ့အနေနဲ့ရောဒေတာရင်းကိစ္စရပ်တွေကိုအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ပါဒေတာရင်းနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝန်ဒီရှာမန်ကဒီကနေ့ဘန်ကောက်မြို့ကတဆင့်သတင်းတောက်တွေနဲ့တယ်လီဖုန်းကနေသတင်းသာရှင်းလင်းပွဲပြုလုပ်ပြီးသူခီးစဉ်ကိစ္စကိုရှင်းပြခဲ့တာပါ VOA မြန်မာဌာနအပါအဝင်နိုင်ငံတကာသတင်းတောက်တွေရဲ့မေးခွန်းတွေကိုဒုဝန်ကြီးရှာမန်းကပြန်လည်ဖြေကြားခဲ့တာမှာလက်တလောနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိစ္စနဲ့အဲ့ဒီရဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေမြန်မာပြည်သူအများပြားအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာတွေကြောင့်ကြုံတွေ့နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေကိုအလေးပေးပြောကြားခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်2ဦးဖြစ်ကြတဲ့ကမာရွတ်မီဒီယာကကိုနေတံပေါင်နဲ့ Frontier မြန်မာသတင်းဌာနကအက်ဒီတာတဦးဖြစ်သူ Daniel Fanstar တို့ကိစ္စကိုလည်းဒုဝန်ကြီးကထည့်သွင်းပြောကြားခဲ့ပါတယ်
We have pressed the military regime to release them both immediately and will continue to do so until they are allowed to return home safely to their families. I have also raised our concern about
မြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်2ယောက်စလုံးကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုပါတယ်။သူတို့နှစ်ယောက်စလုံးပြန်လည်လွတ်မြောက်ပြီးသူတို့မိသားစုတွေထံကိုပြန်မရောက်မချင်းသူတို့လွတ်မြောက်ရေးအတွက်ကျမတို့ထောက်လျှောက်တောင်းဆိုသွားမှာပါ။အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာလည်းဒီသတင်းတောက်2ယောက်ပြန်လွတ်ရေးသက်ဆိုင်ရာအာဆီယံအဖွဲ့ဝင်နိုင်ငံအသီးသီးဆောင်ရွက်ပေးကြဖို့ကျမတိုက်တွန်းခဲ့ပါတယ်။တိုင်းပြည်တစ်ခုကျွယ်ဝချမ်းသာနိုင်ရေးလွတ်လပ်ပြီးတော့အမိခိုကင်းတဲ့သတင်းဌာနတွေတည်ရှိဖို့လိုအပ်ပါတယ်။မြန်မာစစ်တပ်ကသတင်းတော့တွေကိုဖမ်းဆီးပြီးတော့သတင်းမီဒီယာအပေါ်အကြမ်းဖက်လှုပ်ဆောင်နေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့လုပ်ရဲဖြစ်ပါတယ်
။မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကပြီးခဲ့တဲ့မေလ24ရက်နေ့မှာကိုနေတာမောင်ကိုအွန်လိုင်းကတဆင့်စကားပြောခွင့်ရခဲ့ပေမဲ့သူ့အတွက်ဥပဒေအကျိုးဆောင်ငှားဖို့ကိစ္စကိုတော့ဆောင်ရွက်ခွင့်မရသေးဘူးလို့လည်းဒုဝန်ကြီးရှာမန်ကပြောပါတယ်။ဒန်နီယယ်ဖန်စတာနဲ့ကတော့အခုချိန်ထိဆက်သွယ်မရသေးဘူးလို့ပြောပါတယ်။ဒူဝန်ကြီးရှာမားဟာထိုင်းကမ်ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်ရှိစဉ်အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြမအရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ပြောပါတယ
်။ I also continue to urge immediate action to end the humanitarian crisis in Burma and underscore the need to push the military regime to end violence, release those unjustly detained.
မြမနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေအဆုံးသတ်ရေးအတွက်အမြန်ဆုံးလှုပ်ဆောင်ပေးကြဖို့ကျမအနေနဲ့တိုက်တွန်းပြောဆိုခဲ့ပါတယ်စစ်တပ်အနေနဲ့သူ့ရဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်မှုမတရားဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်မြန်မာနိုင်ငံမှာအယတအဆိုးရလက်ထဲအာဏာပြန်အပ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်နိုင်ရေးအင်ဒိုနီးရှားနိုင်ငံရဲ့ဆောင်ရွက်ပေးခဲ့မှုတွေအတွက်ကျေးဇူးတင်ကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့ဆိုပါတယ်။သူဒီကနေ့ရောက်ရှိနေတဲ့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံစဉ်မှာလည်းမြန်မာအရေးကိစ္စကိုထက်သွင်းဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကပြောပါတယ်။မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်ရေးကိစ္စကုလသမဂ္ဂဆုံးဖြတ်ချက်မှာထက်သွင်းမဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကကန့်ကွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တဦးကမေးတာမှာဒီကိစ္စဟာဆွေးနွေးဆောင်ရွက်နေစေကာလဖြစ်တာကြောင့်သူအနေနဲ့ကြိုးပြီးတစုံတရာမပြောလို့ကြောင်းတန်တမာရေးကိစ္စတွေဟာအချင်းယူဆောင်ရွက်ရလေရှိကြောင်းပြန်လည်ဖြေကြားခဲ့ပေမဲ့မြန်မာအရေးနဲ့ပတ်သက်လို့အချက်၅ချက်ပါအာဆီယံရဲ့ဘုံသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းဒုဝန်ကြီးဝင်ဒီရှာမန်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
ကိုဦးစော်ဝင်းလိုက်ပါဒီမော့ဆိုနဲ့မူပြဘက်ကတိုက်ပွဲသတင်းမတိုင်ခင်အခုဆက်ပြီးဒီကနေ့ဆန္ဒပြပွဲတွေသတင်းပြောပြပါမယ်နိုင်ငံတော်မှာဆီယနာဒိမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေတာမှာစစ်ကောင်စီလက်ထက်ပြန်ဖွင့်တဲ့အခြေခံပညာကျောင်းတွေမှာကျောင်းသားတွေရောဆရာတွေပါကျောင်းမတက်ကြဘို့တိုက်တွန်းတောင်းဆိုဆန္ဒပြတာတွေရှိပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပါမယ်
။စကိုင်းတိုင်းဒဇယ်မြို့မှာတော့ပြည်သူလူထုနဲ့ကျောင်းသူကျောင်းသားအပါအဝင်အင်အား250လောက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားလူငယ်တွေကအဖြူအစိမ်းကျောင်းဝတ်စုံတွေနဲ့ကျောင်းမတက်လှုပ်ရှားမှုခြိတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီတပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေခြားကပဲဒဇယ်မြို့နယ်ကလူလူတွေကနေစဉ်မပြတ်လူအများပြားနဲ့ခြိတက်ဆန္ဒပြနေကြပြီးကျေးရွာချင်းဆက်ကိုတော့ဆိုင်ကယ်တပိတ်နဲ့ထွက်ခွာကြပါတယ်ကျေးရွာတွေမှာတော့လမ်းလျှောက်တပိတ်ထိုင်တပိတ်တွေကိုတရွာဝင်တရွာထွက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ခေါင်းဆောင်တူဦးက VOA ကိုပြောပြပါတယ
်ဒီနေ့တပိတ်ကတော့ဒီနေ့အင်အားမှာကအဲကျောင်းသားကျောင်းသူတွေအများဆုံးပါတာပေါ့အင်အားတော့250ဝန်းကျင်လောက်ရှိတယ်ဒီအနေနဲ့ကြာရှုံးရင်းနဲ့ကြောင်းမတက်တဲ့ပိတ်ပုံစံမျိုးကိုကြောင်းသားကြောင်းသူတွေရောအကုန်လုံးကြောင်းဝတ်စုံအဖြူစင်းဝတ်ပြီးတော့ဝင်းရံပြီးတော့လိုက်ကြတယ်ဒီရွာတွေမှာတော့ဒီနားတဲ့နေရာတွေမှာဆိုရင်တော့သူအဲ့လိုမျိုးပေါ့အထိုင်တဲ့ပိတ်တော့ဟောလုပ်တယ်ထိုင်တဲ့ပိတ်လုပ်ပြီးတော့ဒီစစ်ကျင့်ပညာရေးလိုမရှိတဲ့ဒီဥပါပေါ့စေအနာရှင်တော်လှန်မှုရံကျွန်တော်တို့လူကိုယ်တိုင်မလိုက်တော့မှအကုန်လုံးနောက်ွယ်ကနေပံ့ပိုးမှုပါများအဲ့လိုမျိုးဟောပြောတာမျိုးတော့ရှိပါတယ်ဟုတ်
ရန်ကုန်မြို့မှာတော့စစ်တပ်ကလုံခြုံရေးအင်အားတိုးမြင့်ထားပြီးတော့နေရာတချို့မှာစစ်ဆေးမှုရှိနေတာကြောင့်ကြီးကြီးမားမားဆန္ဒပြခြိတက်တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ရက်ကွက်နဲ့မြို့နယ်အလိုက်တပိတ်တချို့ကတော့ပုံမှန်အတိုင်းထွက်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆန္ဒပြတပိတ်စစ်ကြောင်းတွေဟာစစ်တပ်အာဏာသိမ်းထားတဲ့၍ဆက်ပြီးရှိနေကြမှာဖြစ်ပြီးစစ်အာဏာရှင်ကိုအမြင့်ပြတ်ဖြုတ်ချနိုင်မှုအတွက်နီးလန်းစုံကိုအသုံးပြုသွားမှာဖြစ်တယ်လို့ရန်ကုန်တပိတ်ခေါင်းဆောင်တဦးကပြောပြပါဗျာ။အဲ
ကျွန်တော်ဆန္ဒပြရဲ့အလုပ်ကလည်းဆန္ဒပြရင်လည်းဒါပြီးရေမြောက်လှုပ်ရှားမှုကြတယ်တော်တော်ဆက်လုပ်နေတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ကဘယ်လိုပုံစံနဲ့လုပ်ရလဲဆိုတော့ဆန္ဒပြတာကြောင့်ဒီလုံးခပ်ပြဖြစ်တဲ့အတွက်အနေနဲ့အများကြီးကြောက်များလိမ့်မယ်။ ထားမဲ့ UG ပေါ့အခုလိုမျိုးကျွန်တော် PDF တင်နေပြည်သူ့ကော်မတီတက်မလို့ရတော့ဒီ UG ဆက်လက်ရှာနေတာမျိုးကြောင့်ဖြစ်ရောက်ကျွန်တော်တို့ကပို့ပြီးဖြစ်ရောက်တယ်ပေါ့ဗျာ
ရန်ကုန်မြို့ကစမ်းကြောင်းမြို့နယ်ထဲမှာတော့လူငယ်တွေဥဆောင်တဲ့ပျောက်ကြားတဲ့ဘိတ်ဒီကနေ့မနက်ပိုင်းမှာလုခဲ့ပါတယ်လုံးကြုံရေးတင်းကျပ်ထားတဲ့ကြားကပဲမိနစ်ပိုင်းလောက်ဆင်နွှဲတဲ့လျှက်တပြက်တပိတ်တွေရန်ကုန်မြို့မှာနေစဉ်နေတိုင်းပြုလုပ်နေတာပါမန္တလေးတိုင်းစင်ကိုင်းမြို့နယ်ပလိမြို့မှာတော့စစ်ကောင်စီတပ်တွေကအင်အားဖြည့်ထားတာမို့လို့ဒီကနေ့မှတပိတ်မဆင်နွှဲနိုင်ခဲ့ပါဘူးဒီကနေ့မှဆန္ဒပြပွဲမလုပ်ဖြစ်ခဲ့ပေမဲ့အချိန်ရရင်ရတယ်လို့စစ်အာဏာရှင်ကိုဆက်ပြီးတော့တော်လှန်သွားကြမယ်လို့ဆန္ဒပြပွဲမှာအမြဲတမ်းပါဝင်သူတဦးကပြောပြပါတယ
်ပလိမြို့ကတော့တပိတ်ကိုခါအားလို့ပါရရင်ရတယ်လို့တပိတ်ထွက်တယ်တော့ဒီပလိရဲကင်းမှာเนี่ยพี่ก็ได้สิเนี่ยแล้วแต่ว่าอูจ้องพ่นอยู่แล้วจ้องมาแล้วโหส่องฉะละได้สิเนาะนี่นี่เองตั้วเองเสมบีอูเสมบีก็เอาเอาชินดีได้อย่างนี้ว่าก๊อกพี่แล้วลงไล่ล่ะบ่ได้ยาแล้วฉะละ
ปลิ่มญุมาดีกะนี่สานะไม่ปะผิดแค่ไปแม้จ้องไม่พ่นกินอโซบ่ายมาတော့จ้องไม่ตะเยหลุช้าหมู่ฤကိုสาติญจ้องนี่เยชื่อมาเสียนาชินสั่นจีสาตาฤเสหมုပ်เยราမျိုးสาฤกัดทาราမျိုးฤลุกเข้าบาเดဖိနေဖြုတ်ခွဲမှုတွေခြားကပဲဖားကက်မန္တလေးဒဝဲကလေးနဲ့ဒဇယ်မြို့တွေမှာနေစဉ်ဆန္ဒပြပွဲတွေဆက်ပြီးရှိနေသလိုနမ်ခမ်ဆလင်းကြီးဖျားတုံးစုမြိုင်မုံရွာနဲ့မိုးကောင်းမြို့တွေမှာလည်းပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်ရွာရင်းတဲ့ဘိတ်နဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိပြီးဆရာနာရှင်ကိုတော်လှန်နေကြပါတယ်ရှင
်ဒီကနေ့ဆန္ဒပြပွဲတွေအခြေအနေရန်ကုန်ကလာတဲ့တင်ကိုမဆုမွန်ပြောပြသွားတာပါကရင်ပြည်နယ်ဘက်ကတိုက်ပွဲနဲ့ဒုက္ခသည်တွေထွက်ပြေးကြတဲ့အကြောင်းနဲ့တရင်တော့နှစ်ဦးကိုထောင်ချလိုက်တဲ့အကြောင်းတွေမကြခင်ပြောပြပါမယ်။အခုတော့ဒီမော့ဆွေနဲ့မိုးပြဘက်ကတိုက်ပွဲတွေအချိန်ကြီးကြည့်အောင်ပါ။ကြားပြည်နဲ့ဒီမော့ဆွေနဲ့ရှမ်းပြည်နဲ့အဆက်ကမိုးပြမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်တာတွေရှိပါတယ်။မိုးပြမြို့ပြစ်ခတ်မှုမှာအရသာတအုပ်ထိခိုက်ဒဏ်ရာရတယ်လို့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအချိန်နဲ့ပတ်သက်ပြီး VOA တရင်တော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားစည်ရေးသိမ်းမှနေတဲ့ဒီမော့ဆူမြို့နဲ့မိုးပြင်းမြို့မှာဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါဒီကနေ့ဖြစ်ပွားတဲ့ဒီမော့ဆူမြို့ကတိုက်ပွဲမှာတော့စစ်ကောင်စီတပ်ဖက်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ကရင်နီမြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီမော့ဆူတဲတောင်မှာလည်းဒီမော့ဆူ PDF ချုံနဲ့တပ်ကွယ်နေနေဖြစ်ပွားခဲ့လို့ဥထားတာပါဒီမော့ဆူကတော့မနေ့6နာရီမှာရမစင်မမရင်းနဲ့ဒီလေကောကနေပြီးတော့ကျွန်တော်ကခါရက်ကိုရေချက်ရှိပြခတ်တာရှိရပါတော့။ရောင်းနေရင်ဒီနေ့ချင်းရေးပြခတ်မှုရှိရအဲ့ဒါကကျွန်တော်7နာရီလောက်ထိပြခတ်မှုရှိခဲ့တယ်ပေါ့
။နှစ်ဖက်ပြခတ်မှုတွင်စစ်ကောင်စီတပ်ဘက်ကလွိုင်ကော်မြို့ကနေလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဒီမော့ဆူရဲစခန်းကနေပြီးတော့နေအိမ်တွေကိုလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဆိုပါတယ်။တနင်္လာနေ့ညနေပိုင်းကတိမောစုမြို့ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပြင်လေကြောင်းအကူသုံးတိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ KNDF ဘက်ကပြောပါတယ်အလားတူရှမ်းပြည်နယ်မိုးပြဲမြို့မှာလည်းဒီကနေ့မှာပြစ်ခတ်တိုက်ခတ်မှုတွေရှိနေတယ်လို့စစ်ရှောင်းနေရတို့မိုးပြဲမြို့ခံတူကပြောပါတယ်
ဒီနိုင်နောက်ပိုင်းမှာတော့ပြည့်တယ်ဒီအဖွဲလည်းပြန်ပြည့်မယ်လို့တော့တခုပြည့်တော့ကျတော့စီစီဆောင်ဖွဲ့ဆိုတော့တောင်းမှာတော့အတန်ကြားရတဲ့
စစ်ကောင်စီတပ်နဲ့မိုးပြဲကာကွယ်ရေး PDF ဖွဲ့တို့အပြန်အလှန်ပြစ်ခတ်မှုမှာဒေသခံပြည်သူတို့ထိမှန်တန်ရာရရှိထားတယ်လို့ကရင်နီမျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်။မိုးပြဲဖက်ကကျွန်တော်7နာရီကျော်ကကျန်းဖတ်စစ်ကောင်စီကလာရောက်ပြစ်ခတ်တယ်ပေါ့နော်။ဆန်တေချီလာတဲ့ပြည်သူတယောက်တမန်မှာပေါ့။မဖက်ကခံလို့ပြန်လှန်ပြစ်ခတ်တယ်ပေါ့နော်။မိုးပြဲ PDF ကနေရောပြန်လှန်ခုခံနိုင်မိသားတချို့ရှိတယ်ပေါ့နော်။
ဒီကရက်မေလ23ရက်နေ့တုန်းကရှမ်းပြည်နယ်ဖဲကုံမြို့နယ်မိုးပြဲမြို့မှာဒေသခံကာကွယ်ရေးဖွဲ့ကလည်းမိုးပြဲရဲစခန်းကိုပြစ်ခတ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်အများပြားကြာဆုံးခဲ့တယ်လို့၄ဦးဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ပိုင်းမှာစစ်တပ်ဘက်ကတိုက်ရင်အားဖြည့်တင်လာပြီးအကြမ်းဖက်တုတ်ပြန်လာတာကြောင့်ဖဲကုံနဲ့မိုးပြဲမြို့ဒေသခံတွေတောင်းလက်ချီစစ်ဘေးလွတ်ရာသိမ်းရှောင်နေရပါတယ်။တော်တဲ့ယာယီစစ်ချောင်းစကန်းရောက်မိုးပြဲစစ်ချောင်းတို့ကတော့တောင်းနဲ့ချီတဲ့ဖဲကိုမိုးပြဲမြို့ကစစ်ချောင်းတွေမိုးတွဲမှာခက်ခဲရှိနေတယ်လို့ခုလူပြောပါတယ
်မိုးရွာဆိုတော့ကျွန်တော်တော့မိုးကောင်းပါပဲကြားစစ်တေကြီးအောင်ပါပဲကျွန်တော်တို့ကနေလိုက်မြို့တမီနဲ့ကလေးငယ်တွေကဟိုဥစားပြင်းမှနေလို့ရတော့ကျွန်တော်တို့ရောက်ကြားတွေသွားနိုင်လာနိုင်တဲ့လူကအများပိုင်းတော့ပြေးတော့ကြောက်ရတော့လားဖဲကိုမြို့မိုးပြဲမြို့ကြီးရွာတွေကလုံးကျွန်တော်တို့ဒီရှိတဲ့အဆုဆိုရင်တော့အနည်းဆုံးတော့ရွာ6ရွာ9ရွာဆိုတော့လူကတော့900 600လောက်ရှိတယ်
အနောက်ကရောင်းဖဲပေါ်တော့ခန္ဓာတော့ပုံမှန်တော့ရှိလို့မို့ဒီမော့စုမြို့နဲ့မိုးပြဲမြို့ပဲပြေခတ်တိုက်ခိုက်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့သိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကရပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမေလ23ရက်နေ့ကတည်းကပြေခတ်တိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့နယ်ဒီမော့စုမြို့နယ်ဖ င်အားထမှဖြစ်တင်းလာနေတာကြောင့်တိုက်ပွဲထမှဖြစ်ပွားလာနိုင်အောင်မယ်လို့လဲကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဒီမော့ဆွေနဲ့မိုးပြက်ကတိုက်ပွဲတွေအခြေအနေနိုင်ကုန်းရင်တရင်ပြပူချက်ကိုတည်ရပြီးတဲ့နောက်ကရင်ပြည်ဘက်ကတိုက်ပွဲနဲ့ဒေသခံတွေအခြေအနေစစ်ကြည့်အောင်ပါကရင်ပြည်နယ်မြောက်ပြည်ခရိုင်အတွင်းမှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ DGB တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်600ထက်မနည်းရောက်နေပြီးဇွန်လ2ရက်နေ့ကတော့ထိုင်းမဲချန်ကစစ်ဘေးဒုက္ခသည်တွေခိုးလွန်ရနေရကိုမြန်မာဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြတာကြောင့်ထိုင်းစစ်သား2ဦးနဲ့စစ်ဘေးရှောင်2ဦးထိခိုက်ဒဏ်ရာရပါတယ်။ဒီကြောင်ထိုင်းချေဆိုင်ဗီဝီသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်ဆယ်မိုင်အကွာမှာမြန်မာစစ်ကောင်စီတပ်နဲ့နေကြားဆောင်ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာတပ်တို့ကြားအင်္ဂါနေ့နေ့လယ်ကစပြီးဒီကနေ့ထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ချမ်းမဲခိုကင်းကျေးရွာအထိစစ်ဘေးရှောင်600ထက်မနည်းထွက်ပြေးခိုလုံလာကြပါတယ်။ဒီနေ့နေ့လယ်ပိုင်းမှာတော့ထိုင်းဘက်ချမ်းမဲခိုကင်းကျေးရွာရဲ့နွားတင်းကုတ်တွင်ခိုလုံနေထိုင်နေကြတဲ့စစ်ဘေးရှောင်နေရာကိုလက်နက်ကြီးကြီးစံတွေကျရောက်လို့ထိုင်းနိုင်ငံသားတဦးနဲ့စစ်ဘေးရှောင်ရွာသားတို့ထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်လူ့ခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါတယ်
။ဒီနေ့ပေါ့လေနေ့လယ်ချင်းပိုင်းအချိန်တော့ကပေါ့လက်နက်ကြီးတွေကကြာစံကြာနေရတယ်နောက်ပြီးတော့ကျွန်တို့ကြာနေရတယ်ဆိုင်ခဲချမ်းကိုလည်းစလုံးကြလာတယ်ပေါ့နော်အဲဒီမှာရှိတဲ့ဆံကြာတဲ့ဒီထိုင်းနိုင်ငံသားတူနဲ့ဒီဆက်ပြီးလာတဲ့ဒုက္ခတွေကိုပါပြိခိုက်တယ်ရတယ်လို့ကျွန်တော်တို့ကပြပြရတာပေါ့ဆယ်ဒီမနာကြီးတောင်းတာကြီးဖြစ်နေတော့ပဲဟိုလက်နဲ့ဒီအစံကြီးကကြာနေရတော့ပဲဒီ
အခုလိုမျိုးထိုင်းနိုင်ငံရဲ့ပိုင်နဲ့တဲ့လက်နက်ကြီးကြီးကြားခဲ့တာနဲ့ပတ်သက်လို့သူ့စစ်သားတဦးထိခိုက်ဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းဆိုရဘက်ကအခုချိန်ထိတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မနေ့ကစပြီးထွက်ပြေးလာနေတဲ့ဒုက္ခသည်တွေဟာနေ့လယ်ပိုင်းထိထွက်လာနေစေမို့ထိုင်းဘက်ချမ်းမဲခိုကင်းကျေးရွာကိုမနေ့ကထိရောက်လာတဲ့ဒုက္ခသည်600ထက်မနည်းရှိနေတယ်လို့လည်းသူကဆက်ပြောပြပါဗျ။
တော့ကလည်းအကြောင်းမနေ့ကတည်းကစပြီးတော့မှလာတာပေါ့နော်။ဒီဘလူးဘက်ချမ်းမှာဒီဒီနေ့ဖြစ်ကောင်းစီကျမဖြစ်တဲ့တိုက်ပွဲအပေါ်မှာဒုက္ခတွေကမင်းကကြတော့နေရကျော်လောက်ရှိတယ်ဒါပေမဲ့ဒီနည်းနည်းပေါ့နော်ဒီဒီနည်းနည်းကကြတော့ကျွန်တော်တို့အပ်ဒိတ်ချက်ရတာက600လောက်တော့ရှိပြီဒါပေမဲ့ဒီအခုချိန်မှာဒီဆက်များလာတယ်ပေါ့နော်ဒါပေမဲ့လူကလမ်းတုံးပဲဖြစ်ပြီးလာနေတော့ပေါ့လက်ချက်မှာရှိတဲ့အခုအချိန်ကြီးပေါ့ဒီနည်းနည်းဒီဆန်လေအခုမှာအခုချိန်မှာကြာနေရတော့ပဲကျွန်တော်ကြောင့်မလို့ဟိုကြာရဆက်ပြီးနေတော့ပဲဆိုင်ဘက်ချမ်းကိုဒီဘက်ချမ်းမှာလည်းသူကလည်းရှိသေးတဲ့ဗကြားပိုင်းတဝန်ရှိပုဂ္ဂိုလ်တွေကယူအာထရိနင်းကိုတော့ပြေးမှုယူလို့တော့
ဘာကြောင့်တိုက်ပွဲဖြစ်ရတယ်လဲဆိုတဲ့အခြေအနေကိုမေးမြန်းဖို့အတွက်စစ်ကောင်စီဘက်က DKBA ဘက်ကိုကနှစ်ဖက်လုံးကိုဆက်သွယ်လို့မရခဲ့ပါဘူးထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကတော့မနေ့ကနှစ်ဖက်တိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်
မနေ့ကတော့သူတို့ကားကိုစောင့်ချလိုက်တာပဲတစ်ခါလာတော့စခန်းမရောက်ခင်မှာပဲအရွာအဝင်မှာအဲ့ဒါလမ်းမှာစောင့်ချလိုက်တာဒီကပြီးမဟုတ်ပါဘူးကုတ်ပါပါလေအင်းနော်ဘုံဘွက်တော့ပါတော့ဘောဉာဏ်တော့ကြီးဆက်တည်ရပေါ့ကြီးဆက်တည်ရတော့များတယ်ရှင်ね200လောက်ပါမယ
်ဂျွန်လာ၂ရက်နေ့မနေ့၄နိုင်ခွဲအချိန်လောက်ကကရင်ပြည်နယ်မြောက်ရီမြို့နယ်မိုင်50ခန့်กว่าမြောက်ရီခရိုင်ဝလီမြို့ရဲစခန်းကိုလည်းလက်နက်ကင်အဖွဲ့တစ်ခုက RPG လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဝလီမျိုးကစစ်မြေပြင်အင်ဂျင်နီယာဂျီအီးတက်အခြေချလုပ်ငန်းခွင်နေရာတွေမှာလဲပြစ်ခတ်မှုတွေမီးရှို့မှုတွေရှိနေပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
။ကရင်ဘက်တိုက်ပွဲနဲ့ဒုက္ခသည်တွေအခြေအနေမအေးမှပြောပြသွားတာပါ။အခုတော့သတင်းတောက်နှစ်ဦးကိုထောင်ချတဲ့သတင်းဆက်ပါမယ်။မြေမျိုးက DVB သတင်းတောက်နဲ့မီးစီမသတင်းတောက်တို့ကိုပုံမှန်905ကကြီးနဲ့စစ်အုပ်ချုပ်ရေးကောင်စီကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။သူတို့နှစ်ဦးဟာစစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာဒုတိယမြောက်ထောင်ချအပြစ်ပေးခံရတဲ့သတင်းသမားတွေပါ။ဒီကြောင်ရန်ကုန်ကလာတဲ့တရင်ကိုမခင်ဖြူထွေးကတွေ့ပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူမှုတွေလုပ်နေတာမှာတက်ကြွလှုပ်ရှားသူတွေသာမကသတင်းသမားတွေလည်းပြစ်မှတ်ထားခံရပါတယ်ပြီးခဲ့တဲ့မေလ12ရက်နေ့ကပဲပ ပဲခိုးတိုင်းပြည်မျိုးမှာနေထိုင်တဲ့ DVB Democratic မြန်မာအသံသတင်းဌာနသတင်းတော်ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ထောင်နဲ့3နှစ်အပြစ်ပေးခံခဲ့ရပြီးတဲ့နောက်ဒီကနေ့မှာနောက်ထပ်သတင်းသမား2ဦးကိုထောင်နဲ့ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။သူတို့တွေကတော့ဘိမ်းမျိုးက DVB သတင်းတော်ကိုအောင်ကျော်နဲ့မင်းစီမာသတင်းတော်ကိုစစောတို့ဖြစ်ပါတယ်။သူတို့ကိုဘိတ်အကျဉ်းထောင်အတွင်းအထူးတရားစီရင်တာမှာဒီကနေ့ပဲအမိန့်ချလိုက်တာလို့သိရပါတယ်။ဖန်စီရင်းယူခံရချိန်ကနေဒီကနေ့အမိန့်ချတဲ့အထိမိသားစုနဲ့တွေ့ခွင့်မရပဲအမိန့်ချတဲ့ခဏသာဖုန်းစကားပြောခွင့်ရခဲ့တယ်လို့ပြည်ထောင်ချမှတ်ခံခဲ့ရတဲ့သတင်းတော်ကိုအောင်ကျော်ရဲ့စနီးကပြောပါတယ်
။အခုထောင်နဲ့နည်းချလိုက်တဲ့ချိန်ဒီပေါ်မှာကိုအောင်ကျော်အနေနဲ့ကအယူခံလောကမဝင်ပါဘူးလို့ညီမတို့ပြောတယ်။မြန်မာနိုင်ငံမှာဒီတရားတော်မှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်
။ DVB သတင်းဌာနအပါဝင်သတင်းဌာန၅ခုကိုစစ်အုပ်ချုပ်ရေးကောင်စီကမပိတ်သိမ်းခင်ဒီမတ်လ၁ရက်နေ့ညနေပိုင်းတုန်းကသတင်းတော်ကိုအောင်ကျော်ကိုသူ့ရဲ့နေအိမ်မှာအကြမ်းဖက်ပစ်ခတ်ဖမ်းဆီးသွားတာဖြစ်ပါတယ်။ရောဘာကြီးတွေလောက်လေးကွာတွေနဲ့အိမ်ကိုပစ်ခတ်တာတကားမှန်တွေကိုချိုးဖျက်ပြီးအကြမ်းဖက်ဝင်ရောက်ဖမ်းဆီးတာတွေမလုပ်ခင်ကိုအောင်ကျော်ကိုယ်တိုင်လူမှုကွန်ရက်ပေါ်ကိုတိုက်ရိုက်ထုတ်လင်းခဲ့ပါသေးတယ်။ဖမ်းဆီးခင်ရတဲ့အချိန်မှာဥကောင်းနဲ့ခန္ဓာကိုယ်အနှံ့ရိုက်နှက်ခံခဲ့ရပြီးအမှုရင်ဆိုင်တဲ့နေရာမှာလည်းဖိအားပေးချင်းချောက်တာတွေကြောင့်သူ့အမှုကိုရှင်းနေလိုက်ပေးမဲ့သူမရှိခဲ့ပါဘူး။သူကိုယ်တိုင်ပဲခုခံခြေပခဲ့ရတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ရဲအတော်ကြာစစ်ဆေးမေးမြန်းခံခဲ့ရပြီးတဲ့နောက်ထောင်တွင်းတရားစီရင်ရေးခုနှစ်ကြိမ်မြောက်ရုံးချိန်အပြီးမှာပဲအခုလိုထောင်နဲ့နှစ်နှစ်ကြာခံစေဖို့အမိန့်ချခံလိုက်ရတာဖြစ်ပါတယ်။မင်းစိမသတင်းတော်ကိုစောစောကိုတော့ပြီးခဲ့တဲ့ဧပြီလ6ရက်နေ့မှာစစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ခုနှစ်ကြိမ်မြောက်ရုံးချိန်အပြီးမှာအခုလိုထောင်နဲ့နှစ်နှစ်ကြာခံဖို့အမိန့်ချခဲ့တာဖြစ်တယ်လို့သူ့ရဲ့ဇနီးဖြစ်သူကပြောပါတယ်
။မာယာကျောင်းတတိတမောင်းကလေးတတိတမောင်းတတိရေးတတိရေးကိုပြည်ထုလုံဆော့စေတဲ့ပုံမှာတာဝန်ဖတ်တယ
်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း Frontier သတင်းဌာနကနိုင်ငံခြားသားEditor Danny Fenster ကိုအကြောင်းပြချက်မသိရပဲလွန်ကျွေးအာဏာပိုင်တွေကလေစိတ်မှာဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးအရေးယူတာတွေရှိနေတယ်လို့အမှုရင်ဆိုင်တဲ့နေရာမှာလည်းသတင်းသမားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အခွင့်အရေးမျိုးတွေဥပဒေအရမရရှိခဲ့ဘူးလို့ရှင့်နေဥက္ကမောင်မြင့်ကပြောပါတယ်။ဒီ
ဥပဒေကအကာအကွယ်ပေးရပါမယ်။အဲ့ဒီဥပဒေပြဋ္ဌာန်းချက်ကိုသတင်းမီဒီယာသတင်းမီဒီယာအတူခံစားဖို့လိုရဘူး။အဲ့ဒီငမရာကိုလည်းဒီသတင်းမီဒီယာသမားတွေကိုအကာအကွယ်ပေးရမယ်ဒီမီဒီယာကောင်စီကိုယ်တိုင်ကအလေးနဲ့ထားပြီးတော့အကာအကွယ်မပေးနိုင်ဘူး။ဒီမီဒီယာဌာနကိုတောင်းတောင်းထမ်းဆောင်တဲ့မီဒီယာကလည်းဒီကဗရင်းဌာနကြီးတွေမှာတောင်းထမ်းဆောင်တဲ့ဒီမီဒီယာဌာနကလည်းမပြည့်နိုင်ဘူး။အဲ့ဒီမှာလေသူကြီးတဲ့သူကြီးမရတော့ကိုယ်တိုင်ဆက်ဆံခံရတော့ဘူး။နောက်သက်ဆိုင်တဲ့ကာကံရှင်မိသားစုတွေနဲ့ဒီသတင်းတော်တွေနဲ့တွေ့ဆုံမယ်မရတာတော့
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစစ်နာပြပွဲတွေမှာသတင်းယူနေတဲ့အချိန်သတင်းတော်တွေဖမ်းဆီးခင်ရတာသူတို့ရဲ့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးခင်ရတာတွေလုပ်နေတာမှာဖေဖော်ဝါရီလ1ရက်နေ့ကစလို့ဒီကနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခင်ရတဲ့သတင်းတော်80ထက်မနည်းရှိခဲ့ပါတယ်။ဒီထက်ကအယောက်30ပြန်လည်လွတ်မြောက်ခဲ့ပေမဲ့လို့အယောက်40ကျော်ကတော့တက်မတော်ကိုအကြီးညိုပြက်စီအောင်ပြောဆိုရေးသားမှုရစသက်ကြီးဥပဒေပုံမှန်905ကကြီးနဲ့အမှုဖွင့်ခံရပြီးအချင်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်မေးဖမ်းဆီးခံထားရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန်905ကကြီးနဲ့ဖမ်းရမ်းထုတ်ခံထားရလို့ထွက်ပြေးတင်းရှောင်နေကြပါတယ်။မင်းစီမ DVB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလည်ပတ်ခွင့်ရပ်ဆိုင်းခံထားရတဲ့သတင်းဌာနပေါင်းကတော့8ခုရှိသွားပြီဖြစ်ပါတယ်ရှင်
။ DVB နဲ့မင်းစီမသတင်းဌာနတွေကသတင်းတော့2ဦးကိုထောင်ဒဏ်2နှစ်စီချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတီပြပြသွားတာပါ။အခုလိုဖမ်းဆီးထောင်ချခံထားရတဲ့ DVB သတင်းတော့တွေကိုပြန်လွှတ်ပေးဖို့ DVB သတင်းဌာနကဒီကနေ့ထုတ်ပြန်ချက်တစ်ခုမှတောင်းဆိုထားပါတယ်။ဒီကနေ့ညအတွက်သတင်းပြပို့ချက်တွေပြီးတဲ့နောက်သတင်းပတ်စင်ကဏ္ဍတွေအလှည့်ကြပြီမို့ပထမဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မိုးရွာသည့်အချိန်အခါကိုဆက်ရောက်လာပြီးဖြစ်တာကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါရှောင်ရှားနိုင်ရေးအတွက်ယောဂါဖြစ်စေနိုင်တဲ့အခြေအနေတွေကိုသတိပြုရှောင်ကျဉ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန့်စောကတင်ဆက်ထားပါတယ်ခင်ဗျာ
မိုးရသည့်တဲကိုဝင်ရောက်လာတဲ့အချိန်မှာတတိထားရမယ့်ယောဂတစ်ခုကတော့ဝမ်ပြက်ဝမ်ရှော့ယောဂပဲဖြစ်ပါတယ်။အထူးသဖြင့်နေရက်ကိုဆွန့်ခွာပြီးတောတောင်ထဲမှာဆေးပေးရှောင်ရင်းလူများစုဝေးနေထိုင်ကြရတဲ့နေရာတွေမှာပို့ပြီးတတိပြကြရမှာပါ။ကျန်းမာရေးဆောင်ရှောက်မှုတွေနဲ့အလံဝေးကွာတဲ့နေရာမှာဖြစ်ရင်အသက်အန္တရာယ်အလွန်နှီးဆက်တဲ့ဝမ်ပြက်ဝမ်ရှော့ယောဂဟာဘယ်လိုကြောင်းနေကြောင်းဖြစ်နိုင်ပါသလဲလို့မေးကြည့်တဲ့အခါဒီမိုကရေစီကလင်းနစ်မှအထူးလေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကအခုလိုရှင်းပြပါဗျာ
။မတန်ရှင်းတဲ့ရေမတန်ရှင်းတဲ့အစာအစာတွေကိုစားသုံးမိတာလေပြီးတော့အရှင်များတတ်တယ်အဲ့ဒါအပြင် ဝမ်အညစ်အကြေးတွေပေါ်မှာရှင်နေရလာနားရပေါ့နော်နားပြီးတော့အဲ့ရှင်နေရနေပြီးတော့အစာတောက်ကိုပြင်ပြီးတော့နားတဲ့ဟာကိုမှစားမိတဲ့အခါမှာလည်းဖြစ်တတ်တယ်ပြီးတော့မတန်ရှင်းတဲ့လက်နဲ့ပေါ့နော်ထိမိထားတဲ့အစာအစာရေးရှည်တွေကိုတောက်သုံးမိရနေလည်းဖြစ်နိုင်တယ်ပြီးလို့ရှိရင်ဟိုဓာတ်ညောစာအညစ်အကြေးသုံးထားတဲ့ဓာတ်ညောစာတွေသုံးထားတဲ့ဒီနံနေကိုစားတောင်းမိရတယ်လေကုဆက်နိုင်တယ်ပြီးတော့အသားစိမ်းငါးစိမ်းစားမိရနေတယ်မပြတ်ဝမ်းလျှော့ဖြစ်လာနိုင်တယ်ပြီးတော့အသားငါးတွေကိုကောင်းကောင်းပေါ့နော်မချက်ဖက်နဲ့မကြက်တကြက်ချက်ပြီးတော့စားရတာတို့ရက်လွန်နေတဲ့အစားစားတွေကိုစားမိရနေလဲတဆင်ဖြစ်နိုင်ပါတယ
်ဝမ်းပြတ်ဝမ်းလျှော့ယောဂါဟာယောဂပုရိကြောင့်အထူးအဖြစ်အလေးရှိပြီးရေမြေအစားတောက်ပြောင်းလဲကြောင်းလည်းဖြစ်နိုင်တယ်လို့သိရပါတယ်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အခါပဝန်းကျင်တန်ရှင်းရေးကိုအလေးထားကူးဆိုင်လုပ်ဆောင်ဖို့အလွန်ရေးကြီးတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဟိန်းထက်ကရှင်းပြပါရယ
်နောက်တစ်ခုကတော့ traveler diary ပါ traveler diary ဆိုတော့ကျွန်တော်တို့ရေပြောင်းမြေပြောင်းမှာဥပမာ foreign နေသွားကြတယ်တနေရာနဲ့တနေရာကူးကြတယ်ဟိုအဲ့မှာရှိတဲ့ရေမြေနဲ့ဒါမှမဟုတ်ရေလို့စားတောက်လို့မတည့်တာနော်မတည့်တော့ traveler diary ဆိုပြီးတော့ကျွန်တော်က one shot ဖြစ်တတ်တယ်ပေါ့နော်အဲ့တော့ food poisoning ပေါ့နော်နောက်တစ်ခုကတော့အဲ့ဒါကတော့ရေတို့တခြားအစာအစာတို့ပေါ့နော်အဲ့ဒါတွေကိုစားမိလိုက်လို့ဟိုအစာအဆိပ်တင်သွားတယ်တခုပေါ့ဒါလည်းဖြစ်များကြပါပေါ့နော်အဲ့တော့နောက်ပြောရမယ်ဆိုရင်စစ်ဘေးရှောင်ဒေသတွေမှာအဓိကဖြစ်တဲ့ဟာကတော့အများဆုံးကတော့ဒီ acute diarrhea ရဲ့လာမှာပေါ့နော်တခြားဟိုဘက်နေဇွန်နယ်ပြားထိသွားရမယ်ဆိုလို့ရှိရင်ကတော့သူကဟို traveler diarrhea ပုံမှန်မျိုးနဲ့သွားတတ်တယ်နောက်တစ်ခုကတော့ဟို food poisoning နဲ့သွားတတ်တယ်အခါလေးရတော့ပူဆိုးတိုင်းတော့ dysentery လိုပုံစံမျိုးလည်းဖြစ်သွားတတ်တာနော်အဓိကဖြစ်စေတဲ့အကြောင်းရင်းတွေကတော့သူကတော့ overcrowded ပေါ့နော်ဟိုလူကြီးအဲ့နေရာမှာနေရာတည်တည်လေးမှာလူကြီးအများကြီးစုနေကြတော့ဒါဖြစ်လဲဆိုတော့ကျွန်တော်တို့ personal hygiene ခေါ်မှာပေါ့တကူကြီးတန်ရှင်းမှုအားနည်းရဲ့နော်အားနည်းတော့ညစ်ပတ်တယ်ပေါ့နော်အဲ့ဒီဟာတွေရဲ့အကြောင်းဖြစ်မယ်နံပါတ်2ကကြတော့သူက environmental contamination လို့ခေါ်မှာပေါ့အဲ့ဒီပတ်ဝန်းကျင်မှာရှိတဲ့ရေတို့အစားအစာတို့အညစ်အကြေးစွန့်လာတော့မတတ်တာလူတွေအများကြီးဖြစ်တယ်လို့နေကြတာဖြစ်တဲ့အတွက်အဲ့ဒါတွေကလည်းဟိုတန့်ရှင်းမှုကတော့အားနည်းမှာအဲ့ဒါလေးကြောင့်ဖြစ်တယ
်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အချိန်မှာဝမ်ပြဝမ်လျှော့ယောဂါဖြစ်ပွားဖို့အခွင့်အရေးနည်းနိုင်သမျှနည်းအောင်ဘလို့အချက်တွေကိုခရီးဆိုင်လှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ခုနကသူဖြစ်စေတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျဉ်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်သွားပါတော့နော်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ကအဲ့ဒီဒေတာတွေမှာတကူတန့်ရှင်းမှုကိုဦးစားပေးဆောင်ရွက်ကြမှာပေါ့နော်အဲ့ဒါကနံပါတ်1အချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီ environmental sanitation ခေါ်ပါမယ်ပတ်ဝန်းကျင်ကိုတန့်ရှင်းအောင်လုပ်ကြအဲ့ဒီနေရာမှာဘာတွေပါလဲဆိုရေပေါ့နော်သုံးတဲ့ရေရေကိုကျွန်တော်တို့အကျိုးချက်ပြီးမတောင်းနိုင်ဘူးမှာအနည်းဆုံး chlorine ခတ်ပြီးတော့လောက်ကြမယ်နော်အဲ့လိုမျိုးသုံးရမယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့အထိုင်းလျှောက်တော့ကျွန်တော်တို့ကပိုးမွှားနည်းမယ်ပေါ့နော်ပြီးတော့နောက်တစ်ခုကတော့အစားအစာပေါ့အဲ့ဒါကတော့ဟိုအစားအစာပြင်ဆင်တဲ့နေရာမှာနောက်တစ်ခုအစားအစာချက်ပြုတ်တဲ့နေရာမှာနောက်တစ်ခုဟိုကျွန်တော်တို့ဒီအစားအစာကိုထိမ့်သိမ်းနေစားသုံးတဲ့နေရာမှာပေါ့နော်ဒီတန်ရှင်းမှုဦးစားပေးဆောင်ရွက်ကြမယ်ဆိုရင်လည်းဒါဝန်ပြုံဝန်ရှိုးကြမယ်ပေါ့နော်နောက်တစ်ခုကတော့ဟိုရင်တို့ကျွက်တို့ပေါ့နော်ပိုးခတ်တို့ပေါ့နော်အဲ့ဒါဒီဒါမှမဟုတ်တခြားတိရစ္ဆာန်တွေအဲ့ဒီဟာတွေကိုဒီအစာအတော့နဲ့ထိတွေ့မှုကိုကျွန်တော်လျှော့ချမယ်ဟိုအဲ့ဒီအကောင်တွေထိတွေ့မှုလျှော့ချလိုက်မယ်ဆိုလို့ရှိရင်ကျွန်တော်ကဝန်ပြုံဝန်ရှိုးကာကွယ်ပေးကြရမယ်ပေါ့နော်အဲနောက်တစ်ခုကတော့ကလေးတွေပေါ့နော်ကလေးတွေဒါကတော့ကျွန်တော်တို့နိုင်ငံမှာတော့တိတ်ပြီးတော့ဟိုကမရှိဘူးပေါ့နော်ဟိုသိပြီတော့မထုံးလားသေးပေါ့ router vaccine ဆိုတာရှိပါတယ် UK မှာတော့ဒါလူတိန်းကြီးထိုးတာနော်အဲ့ဒီဟာမျိုးထိုးထားလို့ရှိရင်ကလေးတွေမှာဆိုရင်အဲ့ဒါကကြော့ချပြီးတာရမှာနော
်မိုးရသည့်အချိန်ခါကိုစတင်ရောက်ရှိလာပြီးဖြစ်တာကြောင့်ဝမ်ပြဝမ်လျှော့ယောဂဖြစ်စေနိုင်တဲ့နည်းလမ်းတွေကိုသတိပြုရှောင်ခြင်းမှုအရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပြီးတဲ့နောက်အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်နှာဆင်ရပါမယ်ငကိုကလေးကမှတိတ်လွတ်လပ်မှုမရှိခဲ့တဲ့မြန်မာမီဒီယာလောကဟာဆီယနာသိမ်းပြီးနောက်ပိုင်းမှာပိုးပြီးအခက်ကြုံလာရပါတယ်မီဒီယာကိုချင်းချောက်ထင်းချုပ်တာဘယ်သူတွေအတွက်ဘယ်လူအကျိုးသက်ရောက်မှုရှိနိုင်ပါသလဲဦးကျော်စံတာကိုမတ်တင်ကြီးထိုက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
အင်ကဲဦးကျော်စံတာမင်္ဂလာပါရှင့်အင်ကဲ
မင်္ဂလာပါမတ်တင်ကြီ
းဟုတ်ကဲ့အင်ကဲဒီတစ်ပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတည်းကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်ကဲဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆိုးနေပါပြီလဲအင်ကဲ
အရင်ကတည်းကစိတ်မကောင်းနေတဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ရတဲ့မြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာစိတ်ကောင်းလာတယ်တော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးအကျယ်ပြည့်စုံမှုကြောင့် ဒီယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အချိန်ကနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အချိန်တွေရောက်ရှိတော့ပြီဖြစ်ပါတယ်ဘယ်လောက်ဆိုးသလဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NDA ရောက်လာတဲ့အထိဖြစ်ပါတယ်ဆိုရင်ရတဲ့အချိန်တွေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ကတိုင်းပြည်ထဲမှာမနေရဲပဲနဲ့ထွက်ပြေးနေရတယ်ဖန်ဆီခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေလည်းဖမ်းတယ်ဂျပန်သတင်းထုတ်ဝေတော့တာပတ်စံမျက်နှာကြောင့်ပြန်ပြီးလွတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူ
းအဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းရည်ရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်ရှင်အကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူတို့ကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတပတ်လုပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုပြီးတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျှော်လင့်ခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ့်မရတဲ့အထိလူတွေကပုံစံမျိုးနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ယဉ်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ရင်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာနှိကွက်နေခြင်းဖြစ်တယ်ဆိုရင်တော့အမှန်ဆုံးပါပဲခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့သူတို့ရည်ရွယ်ချက်ကရောပေါက်မြောက်ပါသလားသူတို့ရည်ရွယ်တဲ့အတိုင်းတာထီရောရလတ်ရောဖြစ်လာပါသလားရှင်အကဲ
ကျွန်တော်အမြင်တော့မဖြစ်လာနိုင်ပါဘူးပိုပြီးဆိုးရွားတော့ပါတယ်သူတို့ကဒီအမှန်တရားကိုဖုံးကွယ်ထားခြင်းအပြင်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘလို့ဆိုရဲဆိုတာမသိဘူးဆိုတော့သူတို့သိခါဟာအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သို့သောမီဒီယာတွေကိုလူဆိုးဆိုးကနှိကွက်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့ image ပုံရိပ်ဟာပုံမှုသူတို့ကကြာဆင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိကွက်လည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြတာပါပဲဒီကနေ့မှာမီဒီယာဆိုတာကတော့ပဇက်ပေါက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုထိပြန့်နှံ့နေတာဆိုတော့ဘယ်လို့မှပိတ်လို့လည်းမရနိုင်ပါဘူး။ဒါကြောင့်သူတို့ရဲ့ယဉ်မှန်းချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူး
။ဆိုတော့နိုင်ငံတဲမှာမီဒီယာတွေဟိုအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လှုပ်ခွင့်ရတဲ့တက်တန်းကလည်းအတော်လေးနှုတ်ပါသေးတယ်။ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြည်ထနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
။မခိုင်မာတာလည်းအရေးကြီးတဲ့ပြည်ထနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီအသားအစိုးရဘူလေပုံမှန်လည်းပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထားလာတယ်သို့သော်လည်းပဲမီဒီယာဟာသူတို့ကိုထက်ကခိုင်မာအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မှာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုဒဲရိုးပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့လို့ပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိပ်ကွပ်နေပါတယ်အငယ်ဆိုတော့ခါတော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကပဲဟိုဟိုဘက်လိုက်ပြီးတော့ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆရာနာသိမှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတူးချဲပုံကြီးချဲပြီးတော့လုတ်ကြံချက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာ refund သုံးသက်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ် media balance ဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို republican ဘက်ပါတဲ့ media democrat ဘက်ပါတဲ့ media ဆက်ပြီးရှိကြတာပဲသူတို့ဆန္ဒနဲ့သူတို့ရက်တွေသို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာဘိုင်းတွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ပြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ယက်တီကျင်းတဲ့သူတို့ယက်တီနိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီမှာလည်းအန်ကယ်ဒီမလွဲမသွေဂျုံရတာကဒါလူလူရဲ့မချင်မရဲဖြစ်မှုလို့မြတ်ပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လူလားသလိုမဖို့ပြမတင်ပြဘူးဆိုလို့ရှိရင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆူတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါတယ်ဘလောက်စကားပြောပါတယ်ရှင
်သူအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူလူကိုနှိုက်ကတစ်ဖက်ဖက်ကိုပိုင်နေရတဲ့အခါမှာ ကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြနာကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော် VOA ရဲ့တီထောင်ငါးရကလေးကပြောလာခဲ့တဲ့စကားတစ်ခွန်းပါပဲကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့ကောင်းတဲ့သတင်းဖြစ်ခြင်းဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တံမတိုက်တာကတော့သူတို့ရဲ့အပိုင်ဖြစ်ပါတယ်အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချတဲ့အစင်းမဟုတ်ဘူးဆဲဆူမိုက်မိုက်ရိုင်းရိုင်းကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်တွင်းသူတို့ဆဲခြင်းလဲဆဲပိုင်တွင်းပေါ့လေဆဲပါလေလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်သူတို့ပဲအရေးကြီးတယ်မီဒီယာသမားပိသဖို့မီဒီယာသစ္စာရှိဖို့အမှန်တရားပေါ်မှာသစ္စာရှိဖို့အဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်နဲ့အစောပိုင်းကာလကလောက်မီဒီယာတွေလုတ်ကင်ခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာနစ်နာမှုများဖြစ်လာပါပြီလားရှင
်နစ်နာပါတယ်မီဒီယာတွေကဒါမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လဲဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကိုမိခိုးပြီးတော့သူဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တယ်လည်းပဲအခက်ခဲကြုံရပါတယ်ဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာတွေကိုပိတ်တင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်တင်ခြင်းဒီလူလူသားလျင်ဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်တွေလည်းဆုံးရှုံးတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရအောင်ပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးရှုံးတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့အဆုံးချနိုင်ဘူးရန်တရားကိုအဆုံးချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးရှုံးသူတို့အာဏာပိုင်တွေလည်းဆုံးရှုံးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့အင်ကဲအဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီပူပြီးပူပြီးလည်းပြင်းထန်လာနေပါတယ်ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန္တန်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလားအင်ကဲ
ဟာဘိတ်လမ်းဝေးပါတယ်မီဒီယာဟာစရုပ်ထမန္တန်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာဒါအစိုးရမန္တန်300ရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအုပ်ချုပ်ရေးစသဖြင့်အပိုင်၃ပိုင်းရှိရယ်ဆိုတော့မီဒီယာကဒီ၃ပိုင်းလုံးကိုသူတို့ထင်းကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူ့ကိုစရုပ်ထမှန်တယ်လို့တင်စားပြီးတော့တချို့ကအတိတ်ပဲဖွင့်ရပါတယ်တခြားသောအတိတ်ပဲဖွင့်ဆိုချက်တွေလည်းရှိတာပေါ့လေဥပမာအချင်းဒါပြည်သူလူထုရဲ့အယူအဆကိုတိဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာတွေရဲ့ပြည်ပရဲ့သတင်းချက်လက်တွေပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်စသဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပေါ့ဆုံးပြည်သူလူထုကိုချခင်းပြကျင်တယ်ဆိုရင်မီဒီယာတစ်ဆင့်သူတို့ပြောပြတာပါပဲမခရုံးက BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီသူလည်းတခါ Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်တကယ်သတင်းအတွက်အရေးကြီးတဲ့ပုံကိုယ်တွေ news maker တွေပေါ့ဝန်ကြီးချုပ်တို့လိုပုံကိုယ်တွေနဲ့သူကမနေ့တိုင်းတင်းနေမနေ့တိုင်းတွေ့ဆုံပြီးတော့သူ interview လုပ်တယ်အဲ့ခါမှာအဲ့တောင်စီပုံကိုယ်တွေကလည်းပဲသူတို့ break လုပ်ခင်တဲ့သတင်းတွေကိုအဲ့အစီအစဉ်မှာကိုပြောထားလိုက်ကြပါပဲသိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်ခရုံးကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲဒီဆိုရကတော့တောင်စီရဲ့ပုံကိုယ်တွေပေါ့လေ news maker တွေရောကောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားဒီလူကကောယုံကြည်အားကိုးသလားဆိုတာမျိုးအဲဒီအစင်းကြီးရောက်ကတော့အတော်လေးခရင်လည်းဝင်မယ်လို့ထင်ပါတယ်ခင်ဗျအထူးသဖြင့်အခုလိုနှိတ်ကုတ်ခံရတဲ့အချိန်မျိုးမှာတော့လွတ်အလွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဦးကျော်စံသားရဲ့မြမရေးသူမဲ့ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။မင်္ဂလာပါ။ဂုတပတ်အားကစားအစီအစဉ်မှာတော့ကိုပါအမေရိကဖလားဘောလုံးပွဲကိုကျင်းပဖို့ရပ်ပိုင်းအလို့ကြမှာအင်ရှင်နိုင်ငံပြောင်းလိုက်တာ Chelsea ကမန်စီးတီးကိုအနိုင်ရပြီးတော့ Champions League Club ကိုဒုတိယအကြိမ်ရသွားတာနဲ့ဒီဒန် Real Madrid အသင်းကနေဘာကြောင့်ထွက်လိုက်တယ်လဲစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။ UEFA Champions League Club ဘောလုံး Final ကိုတော့ပေါ်တူဂီနိုင်ငံ Porto မြို့မှာပြီးခဲ့တဲ့မေလ29ရက်နေ့ကကစားခဲ့ကြပြီးတော့ England က Chelsea နဲ့ Manchester City အသင်းတို့ဘောလုံးခဲ့ကြပါတယ်။ Final မှာတော့ Man City ကပုံမှန်အတိုင်း 4-3 နဲ့ကစားခဲ့ပေမဲ့ရှည်တန်းတိုက်စစ်မှုစစ်စစ်နဲ့ကွင်းလယ်မှာအဖြစ်အားသတ်တဲ့ကစားသမားတွေကိုမတုံးမဲ့အပြောင်းလဲတချို့ကိုလှုပ်ခဲ့ပြီးတော့ Chelsea ကတော့နောက်တန်း5ယောက်ကွင်းလယ်အဖြစ်2ယောက်နဲ့3-1ခံစစ်ထိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုပြီးတော့ကစားသွားခဲ့ပါတယ်။ဒီဘက်မှာ Man City ကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားသွားပြီးတော့ Chelsea ကတော့ဂိုးသွင်းခွင့်တွေပိုရပြီး Man City ဂိုးပေါက်ကိုပိုပြီးတော့ချိန်ကြောင်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီပွဲအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ Germany လက်ရွေးစင် Harvards က43ရက်မှာသွင်းခဲ့တာပါ။ကွင်းလေဘယ်ချမ်းကနေမေဆင်မောင့်ထိုးပေးလိုက်တာကိုမန်စီးတီးနောက်တန်းပေါက်ထွက်သွားပြီးတော့ Harvards ကမန်စီးတီးဂိုးသမားကိုလိမ်ပြီးတော့သွင်းယူခဲ့တာပါနောက်ပိုင်းမှာတော့နှစ်သင်းစလုံးဂိုးသွင်းခွင့်တွေရပေမဲ့ထပ်ပြီးတော့ဂိုးမသွင်းနိုင်တော့ပဲနောက်ဆုံးမှာ Chelsea ကတကူကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ချန်ပီယံလိဂ်ဖလားဘူဆွဲလိုက်တာနဲ့ပတ်သက်ပြီး Chelsea အသင်းရဲ့ခေါင်းဆောင် Cesar Aspor Equator က
I said before yesterday I was proud to lead the team out but I wish to be prouder and you know of course you know to be
ကျွန်တော်မနေ့ကပြောခဲ့သလိုပါပဲကျွန်တော်အနေနဲ့ final မှာအသင်းခေါင်းဆောင်ဖြစ်ကစားရတဲ့အတွက်ဂုဏ်ယူပါတယ်ဒါပေမဲ့အခုလိုနိုင်ရပြီးအသင်းခေါင်းဆောင်ဖြစ်နေ Champion League ဖလားကိုဂိုင်းမြောက်ခွင့်ရတဲ့အတွက်ပို့ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်အသင်းသားတွေနိပညာအဖွဲ့တွေနဲ့အသင်းမှာရှိတဲ့လူတိုင်းကိုကျေးဇူးတင်ပါတယ်ဒီလိုမျိုး Champion League ဖလားကိုရတဲ့အတွက်ကျွန်တော်ရမ်းပျော်ပါတယ
်မက်ဆီဒီသင်းဟာဒီပွဲမှာအနိုင်ရဖို့အနေငယ်ပို့ပြီးတော့ရေပန်းစားခဲ့ပေမဲ့လည်းရှုံးသွားတဲ့အတွက်နီးပြဂေါ်ဒီယိုလာရဲ့ပွဲထွက်လူစည်းရဲ့အပေါ်မှာမေခွန်းထုတ်တာတွေလည်းရှိနေပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာကတော့
I did the best in the selection I was last season against Olympique de Lyon like it was against PSG
ကျွန်တော်အနေနဲ့တော့အကောင်းဆုံးရွေးချယ်ခဲ့တာပါပြီးခဲ့တဲ့ရာသီလုံးက Lyon နဲ့ပွဲနောက် PSG တို့ Dortmund တို့နဲ့ပွဲတွေလိုပါပဲပွဲကိုနိုင်မှုအတွက်အကောင်းဆုံးရွေးခဲ့တာပါဒါဟုကစားသမားတွေလည်းသိပါတယ်ပြီးတော့ကျွန်တော်တို့ခြေစွမ်းပြတ်နိုင်ရင်တကယ်ကောင်းတာပါဒါပေမဲ့ပထမပိုင်းမှာကျွန်တော်နည်းနည်းလိုခဲ့တယ်ဒုတိယပိုင်းမှာတော့ပိုကောင်းပါလိမ့်ပွဲကတော့ကျိန်နေပါခင်ဗျားပြောသလိုပဲကျွန်တော်တို့ဂိုးသွင်းခွင့်တချို့ရခဲ့ပြီး Chelsea နောက်တန်းကနေစားရတာအတော်ခက်ပါတယ်သူတို့လည်းဂိုးသွင်းခွင့်သိတော့မရခဲ့ပါဘူး။ဖိုင်နယ်တက်ဖို့ကကျွန်တော်တို့ရဲ့အိမ်မက်ပါ။ကျွန်တော်တို့ကြိုးစားခဲ့ပြီးပဲကံမကောင်းစွာရှုံးနေခဲ့ပါတယ်။ဒါပေမဲ့ဒီနေ့နေ့မှာတော့နိုင်အောင်ကျွန်တော်တို့ပြန်ကြိုးစားမှာပါ
။ Chelsea အသင်းဟာ2012တုန်းကလည်းတကြိမ်ဘူးဆွဲထားတာကြောင့်ဒါဟာ Chelsea အတွက်တော့ Champions League ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Real Madrid အသင်းကို Champions League ဖလား3ရက်ဇက်တိုက်ရအောင်လုပ်ပေးခဲ့တဲ့နီးပြဇီဒန်ဟာ Real Madrid အသင်းနဲ့လမ်းခွဲလိုက်ပါပြီ Real အသင်းဟာဒီနှစ်ဘောလုံးရာသီမှာ Champions League မှာ Semi Final ကထွက်ခဲ့ရသလို La Liga မှာလည်းမြို့ကန်ပြိုင်ဘက် Atletico Madrid ကိုအေးနိုင်ပြီးဒုတိယနဲ့ပဲကျင်းပခဲ့ရပြီးတဲ့နောက်မှာနီးပြဇီဒန်ဟာပြီးခဲ့တဲ့ Milan 29ရက်နေ့ကအခုလိုနီးပြတာဝန်ကနေနှုတ်ထွက်လိုက်တာပါဒီရန်ကတော့သူအခုလိုနီးပြဖြစ်ကနှုတ်ထွက်လိုက်တာဟာအတင်းခရာပီရက်စ်နဲ့အတင်းကသူ့အပေါ်မှာယုံကြည်မှုမရှိတော့သလိုခံစားရပြီးတော့ရေရှည်အတင်းတိဆောက်ဖို့အတွက်လည်းလိုအပ်တဲ့ပတ်မိုးကူညီမှုတွေမပေးတာကြောင့်ဖြစ်တယ်ဆိုပြီးတော့ဒန်လန်နေကပြိသက်တွေကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာပြောလိုက်ပါတယ်သူ့အနေနဲ့အတင်းကိုထားပြီးထွက်သွားတာမဟုတ်သလိုနီးပြဘွားကိုဆွန့်လွတ်လိုက်တာလည်းမဟုတ်ကြောင်းပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာပဲသူနဲ့အတင်းဥက္ကဋ္ဌပီရက်စ်ကြားကဆက်ဆံရေးကလည်းအရင်လိုမဟုတ်တော့ပဲပြောင်းသွားခဲ့တယ်ဆိုပြီးတော့အိတ်စာထဲမှာပြောထားပါတယ်နော်ဒီတန်းကရီယယ်နီးပြဖြစ်ကနှုတ်ထွက်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာလည်းနီးပြပြောင်းလဲတွေအတော်လေးရှိလာနေပါတယ်။အင်တာနီးပြကွန်တီကစီးရီးဖလားရပြီးရပိုင်းအတွင်းမှာပဲနီးပြဖြစ်ကနှုတ်ထွက်လိုက်ပါတယ်။အသင်းရဲ့ဗန်နာကြီးပြဿနာကြောင့်ကစားသမားတွေအပြောင်းရွှေ့ကိစ္စမှာပံ့ပိုးမှုတွေမရတဲ့အတွက်အသင်းနဲ့သဘောထားကွဲပြီးတော့စာချုပ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်။အချိန်ထဲမှာပဲလာဇီယိုနီးပြစီမိုနီအင်ဇာဂီကလည်းလာဇီယိုအသင်းနဲ့လမ်းခွဲလိုက်ပါတယ်။အီတလီကသတင်းတွေမှာတော့အင်ဇာဂီဟာအင်တာအသင်းနဲ့နေနေစာချုပ်ချုပ်လိုက်ပြီဖြစ်တယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာ
တခါ Juventus အသင်းကလည်း Pirlo ကိုနီးပြဖြစ်ကထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာအရင်နီးပြဟောင်း Allegri ကိုခန့်လိုက်ပါတယ်နာပိုလီအသင်းကတော့ Gattuso နေရာမှာအရင် Inter နဲ့ Roma နီးပြဟောင်း Luciano Spalletti ကိုနီးပြဖြစ်ခန့်လိုက်ပါတယ်နာပိုလီဥက္ကဋ္ဌ Aurelio De Laurentiis ကတော့ Spalletti ဟာလာမယ့်ဇူလိုင်လ1ရက်နေ့ကစပြီးတော့နီးပြဖြစ်လာတော့မယ်လို့ကြေညာနိုင်တဲ့အတွက်သူ့အနေနဲ့တကယ်ပဲချိန်နှက်မိတယ်ဆိုပြီးတော့ပြီးခဲ့တဲ့29ရက်နေ့ကကြေညာထားပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ဘိုင်ယန်အသင်းမှာကစားနေတဲ့ဩစတြီးယားနောက်တန်းလူဒေးဗစ်အာလာဘာကို Real Madrid အသင်းကခေါ်လိုက်ပါတယ်ဘိုင်ယန်နဲ့စာချုပ်ကုန်သွားတဲ့အာလာဘာကိုပြောင်းရွှေ့ခြင်းမပါဘဲ၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ Real Madrid အသင်းကတောက်ကြနေမှာကြီးညာပါတယ်တစ်ချိန်တည်းမှာပဲ Barcelona အသင်းကလည်း Argentina တိုက်စစ်မှု Aguero ကိုခေါ်ယူလိုက်ပြီးလို့တင်းလာနေကကြီးညာလိုက်ပါတယ်မက်ဆီဒီနဲ့စာချုပ်ကုန်သွားတဲ့အကြောင်းကိုတောင်းဖြစ်ပြီးမပါဘဲနှစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့ဘာဇူနာကပြောပါတယ်။ကိုဘာအမေရိကဖလားဘောလုံးပွဲကိုတော့အာဂျင်တီးနားနိုင်ငံမှာမကျင်းပါတော့ပဲဘရာဇီးနိုင်ငံကိုရွှေ့လိုက်ပြီးလို့တောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အာဂျင်တီးနားနိုင်ငံအနေနဲ့အိမ်ရှင်အဖြစ်မကျင်းပနိုင်တော့ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အဲလိုကြေညာပြီးတဲ့နောက်တနင်္လာနေ့မှာပဲဘရာဇီးနိုင်ငံကိုအိမ်ရှင်အဖြစ်ရွေးချယ်ကြောင်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်။အာဂျင်တီးနားနဲ့အတူပူးတွဲအိမ်ရှင်ဖြစ်တဲ့ကိုလံဘီယာနိုင်ငံမှာလည်းဆန္ဒပြပွဲတွေကြောင့်ကိုလံဘီယာကိုအင်ရှင်အဖြစ်ရုပ်သိမ်းလိုက်ပြီးအခုနောက်ဆုံးမှာအာဂျင်တီးနားကမကျင်းပနိုင်တော့တဲ့အတွက်ဘရာဇီးနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ကိုရနေရဲ့အားကစားသတင်းလောက်ကိုနားဆင်ကြရပြီးတဲ့နောက်မှာတော့ခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာနဲ့ဒီကနေ့ဘန်ကောက်မြို့တော်မှာတွေ့ဆုံပြီးမြန်မာအရေးအပါအဝင်မဲခေါင်ဒေသတွင်းဆန်ရကိစ္စရပ်တွေနဲ့နှစ်နိုင်ငံဆက်ဆံရေးဆန်ရကိစ္စရပ်တွေဆွေးနွေးကြပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒုတိယအဆင့်အမြင့်ဆုံးယာရုဖြစ်တဲ့ဒုနိုင်ငံခြားရေးဝန်ကြီးတာဝန်တရားဝင်စတင်ယူပြီးပြီးချင်းသူရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ဒုဝန်ကြီးရှာမန်ဟာရှေ့တောင်ရှာနိုင်ငံတချို့စီဒီရက်ပိုင်းသွားရောက်နေတာဖြစ်ပြီးခီးစဉ်တလျှောက်မြန်မာအရေးကိုအလေးပေးဆွေးနွေးပြောဆိုနေတာပါ။စစ်တပ်ကအနာသိမ့်ယူထားတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကြိုက်တွေ့ရမှာအင်ဒိုနီးရှားနိုင်ငံကဥဆောင်ကြိုးပမ်းနေတာကိုထောက်ခံချူဆိုတဲ့အကြောင်းတနင်္လာနေ့ကအင်ဒိုနီးရှားဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့မြန်မာအရေးအာဆီယံနိုင်ငံတွေအကြားအချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ကိုလည်းမနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်အတွင်းတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်အထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်ဖို့လိုတဲ့အကြောင်းအာဆီယံဥက္ကဋ္ဌနဲ့အတွင်းမှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဘက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုတဲ့အကြောင်းဒါဟာမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုစတင်အကောင့်ထည့်ဖော်တာဖြစ်တဲ့အကြောင်းဥရောပသမဂ္ဂ EU နိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘော်ရယ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးထက်ရက်နိုမာဆူရီကပြောသွားပါတယ်တိုက်ခံတွေကိုနင်းနင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူတို့ရဲ့လိုရက်တွေချက်တန့်ဖို့အရသာအစိုးရစီအာဏာပြန်လွှဲပေးဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကထပ်ပြီးတိုက်တွန်းသွားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားပစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေပြီးဂရယာပြည်နယ်မိုးပြင်းနဲ့ဒီမော့ဆိုမြို့တွေမှာဒီကနေ့လည်းပစ်ခတ်တိုက်ခိုက်ကြပါတယ်။စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဒီမော့ဆိုရဲစခန်းကနေလူနေအိမ်တွေစီပစ်နေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်။အဲ့လိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘေးလူရထွက်ပြေးနေရတဲ့ပြည်သူတွေလည်းအရေးပေါ်အကူအညီတွေလိုနေစေပါအခုလိုပြစ်ခတ်တိုက်ခိုက်မှုတွေနဲ့နိုင်ငံတော်မတိမငင်ဖြစ်နေချိန်မှာရန်ကုန်အပါအဝင်မြို့တော်များများမှာလည်းလူငယ်တွေဥဆောင်ပြီးအာဏာရှင်စန့်ကျင်ရေးတပိတ်တွေဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ်တနေ့ခွဲကြကဘာတော်လုံးရဆိုင်နေရတဲ့ COVID-19 ကာယောဂအဆုံးသတ်နိုင်အောင်ကာကွယ်ဆေးဓာတ်တွေဖြန့်ဖြူးရေးအစီအစဉ်တွေအချိန်မြင့်ဆောင်ရွက်နိုင်ဖို့ဝန်ဝန်ကူညီကြပါလို့ဩဇာကြီးတဲ့အဖွဲ့အစည်းခေါင်းဆောင်တွေကနိုင်ငံကအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာပေါ်ဒုညအတွက်သတင်းချင်းချုပ်ကိုပြောပြခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအတန်လွင်အစီအစဉ်အတွက်ထုတ်လို့ရမှုကအမတ်ဆူမွန်ပါအတန်ဖိုင်းအင်ဂျင်နီယာကတော့ Charles Demos ဖြစ်ပါတယ်ဗီမြန်မာပိုင်းရဲ့ဂျာတာဘရီနေမနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ညလိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1505ရို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် Vivi Dora Shimani Toka Mima Nengen Nengen Na Alu Biendre Ponga Kingwe Bi Aumye Muya Jamma Chanta Jawazi Chano Cho Cho Tei Ma Kamiya
This program has come to you from the